နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အခုလိုဆက်သွယ်ပြောကြားတဲ့အခါမှာအရှိတောင်အာရှဒေသပေါ်မှာအမေရိကန်ရဲ့ဆက်လက်ထားရှိတဲ့ဂတိကဝတ်တွေအကြောင်းအလေးပေးပြောကြားခဲ့တာဖြစ်ပြီးမစ္စတာတီလာဆန်ကဒေသရင်းလုံခြုံရေးစင်ခေါမှုတွေနဲ့ပတ်သက်ပြီးဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးခဲ့တယ်လို့ချက်တပြင်းနေမှာရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအမေရိကန်နဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆက်သွယ်ပြောကြားမှုကအမေရိကန်နိုင်ငံမှာစွတ်တက်တက်လာခဲ့တဲ့နောက်ပိုင်းအခုတခါပထမဆုံးချိန်မှာအမေရိကန်ပြည်ထောင်စုကအရှေ့အာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားနေတာဖြစ်ပြီးအမေရိကန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်ပြီးမြှင့်တင်တဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးတလဆန်မေလာထဲမှာပဲဝါရှင်တန်ဒီစီမှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခဲ့တာပါ။ဒေါက်တာဆန်းစုကြည်ကတော့ဥရောပခီးစဉ်တစ်ခုကိုစီစဉ်ထားပြီးဖြစ်တယ်လို့ဒီအစည်းအဝေးကိုမတက်အောင်နိုင်မဲမြန်မာနိုင်ငံရဲ့မြို့သားလုံခြုံရေးကျန်ပြီးဦးတောင်းထွန်းတော်တက်ရောက်ခဲ့တာဖြစ်ပြီးဝန်ကြီးတလဆန်အတွက်ဒေါက်တာဆန်းစုကြည်ကစာလွှာပေးပါခဲ့တာပါ။ဒေါက်တာဆန်းစုကြည်ကပြီးခဲ့တဲ့သမ္မတအိုဘားမားဆုရနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီးအိုဘားမားဆုရလက်ထက်မှာမြန်မာနိုင်ငံပေါ်ထားရှိတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးရုပ်သိမ်းခဲ့တာပါ။လက်ရှိအမေရိကန်သမ္မတထရမ့်အဆိုအရလက်ထက်မှာလည်းအရင်သမ္မတလက်ထက်ကဆက်ဆံရေးတိုင်းဆက်လက်ထားရှိနေစေဖြစ်ပြီးအခုပထမဆုံးချိန်ဖြစ်တဲ့မြန်မာနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးဆက်သွယ်ပြောကြားတာဖြစ်ပါတယ်။